ဟေတီနိုင်ငံရဲ့ယာယီဝန်ကြီးချုပ်ကလုတ်ဂျိုးဆပ်ကနိုင်ငံရေးအရသူ့ကိုစိန်ခေါ်သူလည်းဖြစ်နိုင်ငံတကာရဲ့ထောက်ခံမှုပိုမိုရရှိထားသူအတွက်အခွင့်အလမ်းရရှိစေဖို့သူ့အနေနဲ့ယာရုကနေနှုတ်ထွက်မဲ့အကြောင်းမနေ့တနင်္လာနေ့ကပြောကြားလိုက်ပါတယ်။ဇူလိုင်လ9ရက်နေ့မှာဟေတီသမ္မတဂျိုဗီနယ်မိုဝီစ်လှုပ်ကြံခဲ့ရပြီးကတည်းကယာယီဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့ကလုတ်ဂျိုးဆပ်ကသူ့အနေနဲ့ယာရုကနေနှုတ်ထွက်တော့မှာဖြစ်ကြောင်းဝါရှင်တန်ပို့စ်သတင်းစာကြီးကိုပြောကြားခဲ့တာပါ။သူ့နေရာမှာအသက်22နှစ်အရွယ်အုံနောက်နဲ့အာယုံကျော်အထုခုခွဲစိတ်ဆရာဝန်ကြီးအေရီယယ်ဟန်ရီကတာဝန်ယူမှာဖြစ်ပါတယ်။ဒီလိုနိုင်ငံရေးအခင်းအကျင်းမျိုးကိုသူ့အနေနဲ့စိတ်ဝင်စားဘူးဆိုတာသူ့ကိုသိတဲ့သူတိုင်းသိနေကြတယ်လို့ယာယီဝန်ကြီးချုပ်ကဝါရှင်တန်ပို့စ်သတင်းစာကိုပြောကြားခဲ့ပါတယ်။သူဟာလှုပ်ကြံခံရတဲ့တငယ်ချင်းဖြစ်သူသမရအတွက်တရားမျှတမှုကိုရရှိဖို့ပဲစိတ်ဝင်စားကြောင်းဂျိုးဆပ်ကပြောကြားခဲ့ပါတယ်ရှင်။